ဘာပြေမှာလောင်စာစီဈေးနှုန်းအစမတန်မြင့်တင်လိုက်လို့စန္ဒပြသူတွေကိုဖန်တာတာချက်ချင်းလှုပ်ပေးပါစန္ဒပြသူတွေနဲ့စကားဆိုဆွေးနွေးပါလို့စစ်အစိုးရကိုကုလသမဂ္ဂလူခွင့်ရေးမဟာမင်းကြီးလူးစ်အဘာကဂရိတ်တိုက်တွန်းလိုက်ပါတယ်မြန်မာပြည်လူခွင့်ရေးဆိုင်ရာကုလသမဂ္ဂအထူးဆောင်စစ်ဆေးရေးပေါ်လို့စီကီယိုပညာရုံးကလည်းရင်းကြစွာစန္ဒပြကြသူတွေကိုဖန်စီထားတာချက်ချင်းလှုပ်ပေးဖို့တောင်းဆိ ကျွန်တော်တို့ရဲ့ရက်ကန်ချက်ကိုထပ်မံဖောက်ခံလိုက်ပါတယ်။မြန်မာပြည်မှာလောင်စာဆီဈေးနှုန်းမြင့်တင်လိုက်တာဟာပြည်သူလူထုအများစုအတွက်အလွန်အမင်းအခက်အခဲကြုံလာလိမ့်မယ်လို့မြန်မာပြည်ဆိုင်ရာကုလသမဂ္ဂလူသားချင်းစာနာမှုဆိုင်ရာအကြီးအကဲ လောင်စာဆီဈေးနှုန်းမြင့်တင်မှုကန့်ကွက်ဆန္ဒပြပွဲများမြန်မာပြည်အနှံ့ဆက်လက်ဖြစ်ပွားနေတာဒီကနေ့ပဲခုံးမြို့မှာလဲဆန္ဒပြကြပါတယ်။ညီညာစွာဆန္ဒပြကြသူတွေကိုရဲကဝင်ရောက်နှောက်ယှက်ခြင်းမပြုဘဲအေးအေးဆေးဆေးလူစုခွဲလိုက်ကြတယ်လို့မြန်မြန်သက်သက်များကပြောကြကြပါတယ်။ဆန္ဒပြသမားတချို့ကိုထိမ့်သိမ်းလိုက်ပြီးမေးမြန်းကပြန်လည်စွပ်ပေးလိုက်တယ်လို့လည်းAFP သတင်းထံကပေါ်ပြပါတယ်။လောင်စာဆီဈေးနှုန်းများကိုအရှုံးခံရောက်ချနေရာကနေကာမီအောင်ဈေးမြင့်တင်လိုက်ရတာဖြစ်တယ်လို့စစ်အစိုးရကအကြောင်းပြပါတယ်။ကြိုတင်ကြေညာခြင်းမရှိဘဲအစမတန်ဈေးနှုန်းမြင့်တင်လိုက်လို့လူအများသွားလာမှုခက်ခဲသွားပြီးတခြားစားကုန်များလည်းပဲဈေးတက်လာတယ်လို့သတင်းများရရှိပါတယ်။စန္ဒပြသမားတွေကအဖမ်းခံရသူတရားထက်မနည်းရှိသွားပြီလို့ထိုင်းနိုင်ငံအခြေစိုက်မြန်မာနိုင်ငံအကျဉ်းသားများကာကွယ်စောင့